တို့ရရှိမှာခင်ဗျအမေရိကန်ပြည်တော်စုမှာအင်အားပြည့်နဲ့ဟာဗေးမုန်တိုင်းတံခံထားရတဲ့တက်ဆက်ပြည်နဲ့အရှေ့ပိုင်းဟျူစတန်မြို့အပဝင်နေရာတော်တော်များများမှာစံချိန်တင်မိုးရွာသွန်းမှုကြောင့်ရေကြီးနေပါတယ်။မြေကြီးဟာလည်းစံချိန်တင်လောက်အောင်တက်နေတဲ့အတွက်ဟျူစတန်မြို့နားကရေကာတာနှစ်ခုကိုတနင်္လာနေ့မှာဖြည်းဖြည်းချင်းဖွင့်ချခဲ့ရပါတယ်။ရာနဲ့ချီတဲ့ရေပိဒုက္ခရောက်နေသူတွေကယ်ဆယ်နိုင်ဖို့လည်းကူညီကယ်ဆယ်ရေးတွေအစွမ်းကုန်ကြိုးစားနေကြပါတယ်။ဒီအချိန်မှာမုန်တိုင်းကြောင့်ဘေးလွရာကိုတင်းရှောင်နေကြရတဲ့မြမပြည်သားတွေအပါဝင်ရေပိဒုက္ခတွေအနေနဲ့လည်းဘယ်တော့မှကိုယ်အိမ်ရှိရာကိုပြန်ရမယ်ဆိုတာမသိနိုင်ကြသေးတဲ့အခြေအနေတွေကိုမတ်စုမြင့်မောင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
Texas ပြည်နယ်ကန်ယိုရန်ဒေသဘက်ကနေအင်အားဖြင့်အဆင့်၄ Hurricane မုန်တိုင်းအဖြစ်တောက်ချာနေကဝင်ခဲ့တဲ့ Harvey မုန်တိုင်းကိုအပူပိုင်းမုန်တိုင်းအဆင့်ရှော့ချခဲ့ပေမဲ့မိုးသီးထန်စွာရွာသွန်းမှုကြောင့် Houston မြို့နယ်အနီးအနားဒေသတော်တော်များများမှာရေကြီးနေပါတယ်တောက်ချာနေတဲ့ကဆာလို့ရေကြီးမှုဒဏ်ကြောင့်နေအိမ်တွေမှာတောင်တင်နေကြသူ2000တဲ့မင်းဲကိုကယ်တင်ခဲ့ရပြီးနောက်ထပ်ရေဘေးဒုက္ခတွေရာနဲ့ချီကိုလည်းအများဆုံးကယ်ဆယ်နိုင်ဖို့ကြိုးစားဆောင်ရွက်နေတယ်လို့ Houston မြို့ရဲတပ်ဖွဲ့ကတင်းနယ်လာနေအစောပိုင်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မိုးရေချိန်စံချိန်တင်လောက်အောင်မိုးရွာသွန်းပြီးရေကြီးနေတဲ့အတွက်ကုညီကယ်ဆယ်ရေးတွေနှောင့်နှေးနေပါတယ်။တချို့နေရာတွေမှာ3ပေလောက်ရေကြီးနေပြီးတော့တချို့နေရာတွေမှာတော့နေအိမ်ခေါင်မိုးတွေနားအထိကိုရေကြီးနေပါတယ်။နောက်ထပ်မိုးရွာသွန်းပြီးရေချိန်မြင့်တက်လာအောင်မယ်လို့လည်းသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုမှစတုတ္ထမြောက်လူဦးရေအထူးထပ်ဆုံးဟျူစတန်မြို့မှာရေဘေးသင့်သူ3000ထက်မနည်းရှိမယ်လို့ခန့်မှန်းထားပါတယ်။တနင်္လာနေ့အစောပိုင်းကတော့ဟျူစတန်မြို့သားကဘေကန်နဲ့အက်ဒစ်စ်ရေကာတာနှစ်ခုကိုဖြည်းဖြည်းချင်းဖွင့်ချပြီးရေတွေကိုဖောက်ချခဲ့ရပါတယ်။ဟာဗီမုန်တိုင်းတန်ကြောင့်တက်ကဆစ်ပြည်နယ်ထဲမှာနောက်ထပ်မိုးရွာသွန်းမှုတွေမြေရေမြင့်တက်မှုတွေနဲ့ရေကြီးမှုတွေဆက်ရှိနေလိမ့်အောင်မယ်လို့ပြည်내တာဝန်ရှိသူတွေကသတိပေးထားပါတယ်။မုန်တိုင်းဆဲသွားပေမဲ့အန်ဒီယယ်ကမလွတ်သေးဘူးလို့အမိမြေလုံခြုံရေးယာယီဝန်ကြီးအီလိန်ဂျူကလည်းအခုလိုသတိပေးပါတယ်
။ While the hurricane force winds have diminished, I want to stress that we are not out of the woods yet, not by a long shot. Harvey is still a dangerous and historic storm.
Hurricane မုန်တိုင်းကြောင့်လေပြင်းတိုက်ခိုက်မှုတွေမရှိတော့ပေမဲ့ကျမတို့အန်ဒီယယ်ကနေမလွတ်သေးဘူးဆိုတာကိုအလေးနဲ့ပြောချင်ပါတယ်။အမျိုးသားမိုးလေဝသဌာနရဲ့ခန့်မှန်းချက်တွေအရဟာဗီဟာအန်ဒီယယ်ရှိတဲ့သမိုင်းဝင်မုန်တိုင်းအဖြစ်ရှိနေသေးပါလာမယ့်ရက်ပိုင်းတွေအတွင်းဟူစတန်မြို့တစ်ဝိုက်မှာမိုးရေချိန်2ပေလောက်ရွာသွန်းနိုင်ပြီးတော့တက်ကဆစ်ပြည်နယ်တောင်ပိုင်းနဲ့အရှေ့တောင်ပိုင်းနေရာတော်တော်များများမှာအသက်အန်ဒီယယ်ရှိတဲ့ရေကြီးမှုတွေဖြစ်နိုင်ပါတယ
်ဒီလိုအခြေအနေကြောင့်တောက်ချာနေမုန်တိုင်းမဝင်ခင်တည်းကတက်ကဆစ်ပြည်နယ်အော့စတင်မြို့မှာရှိတဲ့တီရကူဗုဒ္ဓဝိဟာရမှာခိုးလုံနေတဲ့မတ်မူးလိုကသူဘယ်တော့အိမ်ပြန်နိုင်မလဲမသိသေးဘူးလို့ VOA မြန်မာပိုင်းကိုပြောပါတယ်မတ်မူးလိုတို့မိသားစုကတော့မုန်တိုင်းဝင်ခဲ့တဲ့ Port Lavaca ကယိုရန်မြို့ကဖြစ်ပါတယ
်ဘယ်တော့ပြန်ရမလဲလို့မသိသေးဘူးလေအခုအမအိမ်မှာလို့ဆိုရင်တော့လေပြူလားမပြူတော့ဘူးလားဟိုအမမသိသေးဘူးအမတို့ကလည်းတောက်ကြနေရလဲအမဒီမှာရောက်တယ်အခုအထိမပြန်ရသေးဘူးမူဒန်ကလည်းအများကြီးလာတယ်ဟိုပုလပုခါမှာဟိုဒီနယ်နဲ့စီးလို့ဆိုရင်တော့မူဒန်ကလည်းအကြီးကျယ်ပဲရှိတယ်။
အဲ့တော့အမားတို့အိမ်ဘာဖြစ်သွားလဲဆိုတာအခုလောလောဆယ်မသိသေးဘူးပေါ့
မသိသေးဘူးဟိုအခုအထိမသိသေးဘူးအမားကလည်းမပြန်မရောက်လို့ဆိုရင်တော့အမားမသိသေးဘူ
းဟုတ်အခုအမားအဲ့တော့မိသားစုဘယ်နှစ်ယောက်နဲ့လာပြီးတော့ဘုန်းကြီးကျောင်းမှာလာခိုးလုံနေတာပါလဲ
အမားတို့မိသားစုကလည်း9ယောက်ပြည်သေးတယ်အားလုံးလို့ဆိုရင်တော့တူတူတူလို့ဆိုရင်တော့ဟိုအကောင်လုံးလို့ဆိုရင်တော့30နှစ်ရှိ
မမူးလိုလိုမိသားစုအပါအဝင်ကရင်မိသားစုဝင်စုစုပေါင်း38ယောက်ဟာတည်တကူဗုဒ္ဓဝိဟာရမှာခိုးလုံနေကြတာဖြစ်ပါတယ်ဒီမိသားစုတွေအနေနဲ့နောက်ထပ်ရက်ပိုင်းအထိနေရပြန်နိုင်ကြအောင်မှာမဟုတ်ဘူးလို့တည်တကူဗုဒ္ဓဝိဟာရကျောင်းနိုင်ကဆရာတော်ဒေါက်တာဦးသစ္စာညာနာကမိန့်ပါတယ
်ဦးစင်းထင်တာတော့နောက်ထပ်တမကြီးဟိုဟာ3ရက်4ရက်လောက်တော့အနည်းဆုံးသူတို့စောင့်ကြည့်ရလိမ့်ဦးမယ်ဒါတော့ဆိုတော့မုံမိုင်းရဲ့အခြေအနေကလောလောဆယ်မှာတော့ဟိုဒီဒီနေ့အချိန်နေထားရဆိုရင်မိုးလည်းမရွာတော့ဘူးတည်လည်းမတိုက်တော့ဘူးဒါပေမဲ့တို့အဲမုန်တိုင်းတကြော့ပြန်လာဦးမယ်ဆိုတဲ့သတင်းတွေကလည်းရှိနေတော့လောလောဆယ်တော့အဲ့ဒီသတင်းတွေပေါ်မှာပဲနားထောင်ပြီးတော့တို့အဲ့ဒါ3 4ရက်လောက်တော့ဒီမှာဒီမှာနေလေဦးမယ်တို့လေ
တခြားရောအရှင်ဖျားတခြားမြမာတွေရောမုန်တိုင်းလမ်းကြောင်းကျတဲ့နေရာတွေမှာဗမာတွေဘယ်လောက်လောက်ရှိရလို့အရှင်ဖျားတို့သိရလဲမရအ
ဲအဲ့ဒါတော့ဘုံဘုံဒီကြမသိရဘူးဒီမှာ
တေရဂူဗုဒ္ဓဝိဟာရကျောင်းတိုက်ကဆရာတော်ဒေါက်တာဦးသစ္စာညာနာက VOA မြန်မာပိုင်းကိုမိန့်ကြားခဲ့တာဖြစ်ပါတယ်Texas ပြည်နယ်ထဲမှာစီးဆင်းနေတဲ့ Colorado မြေကြီးဟာလည်းနှစ်ပေါင်းများစွာအတွင်းမှာစံချိန်တင်အောင်မြင့်တက်နေတဲ့အတွက်မြစ်ဖြတ်စီးဆင်းနေတဲ့ Austin မြို့ပြင်နာကမြို့တွေမှာရေကြီးနိုင်တဲ့သတိပေးချက်တွေထုတ်ပြန်ထားပါတယ်။ Texas ပြည်နယ်ထဲမှာမုန်တိုင်းတန်ကြောင့်သေဆုံးသူ6ယောက်ထက်မနည်းရှိတယ်လို့ပြည်နယ်အာဏာပိုင်တွေကပြောပါတယ်။ကူညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဖို့အတွက် အမျိုးသားအရန်တပ်ဖွဲ့ဝင်တပေါင်း2000ကိုလည်း Texas ပြည်နယ်ထဲမှာဖြန့်ချထားလိုက်ပြီလို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတင်းတင်းလာနေမှာကြေညာခဲ့ပါတယ်သမ္မတ Donald Trump လည်းမုံတိုင်းထံခံထားရတဲ့နေရာတချို့စီကိုဒီကနေ့အင်္ဂါနေ့မှာတွားရောက်မှာဖြစ်ပါတယ်။မုံတိုင်းထံခံထားရတဲ့ Texas နဲ့ Louisiana ပြည်နယ်ကပြည်သူတွေနဲ့ American ပြည်သူတွေတသားတည်းရှိတယ်လို့သမ္မတ Trump ကတင်းတင်းလာနေတော့ကပြောကြားခဲ့ပါတယ်ရှင်။